American ပြည်ထောင်စု Miami ကမ်းခြေမှာလွန်ခဲ့တဲ့9လကအဖမ်းခံခဲ့ရတဲ့အဆိုတော် Justin Bieber ဟာကားကိုမစင်မချင်မောင်းနှင်မှုဖမ်းဆီးတာကိုခုခံမှုစတဲ့စွဲချက်တွေနဲ့ပြစ်မှုသေးတွေကိုအပြစ်ရှိပါတယ်လို့ဒီနေ့မှဝန်ခံလိုက်ပါတယ်ဒီမှုကို Miami ကတရားရုံးမှာကြားနာခဲ့ပြီးမနေ့က Bieber ဟာရုံးမတက်ဘဲဝန်ခံချက်ပေးခဲ့ပါတယ်အသက်20အရွယ်အဆိုကျော်ဟာအဆိုရရှေ့နေတွေကမ်းလန့်တဲ့12နိုင်ကြာဒေါသထိန်းချုပ်တဲ့သင်တန်းကိုတက်ရောက်ဖို့တရားရုံးဒဏ်ကြေးနဲ့ဒေါ်လာ5,000ကိုအလှူငွေအဖြစ်လှူဒန်းဖို့သဘောတူခဲ့ပါတယ်အဲ့ဒီလိုလက်ခံလိုက်တဲ့အတွက်ဘီဘောင်ကိုမူးယစ်စေတဲ့အရာတွေသုံးဆွဲပြီးကားမောင်းတဲ့အမှုနဲ့ဆွဲဆိုတာကနေရှောင်ရှားနိုင်ခဲ့ပါတယ်စိတ်ငြိမ်ရက်ကွက်ထဲမှာပြိုင်ကားတွေကိုအပြိုင်မောင်းတယ်လို့ရဲတွေကဆွဆွဲခဲ့ပြီးကနေဒါမှာမွေးတဲ့ဘီဘာနဲ့ RMB အဆိုတော် Khalid Amel Sharif ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဖမ်းဆီးခဲ့တာပါဖမ်းဆီးခဲ့စဉ်လေမုတ်စမ်းသပ်ချက်မှာတော့သူ့ရဲ့သွေးထဲမှာအရက်ပါဝင်နှုံးဟာငယ်ရွယ်သူတယောက်မှရှိတင်တာထက်မပိုခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့လည်းစီးစစ်ကြည့်တဲ့အခါမှာတော့ဆေးကြောင်းနဲ့တခြားမူးယစ်ဆေးတစ်မျိုးသုံးဆွဲထားတာကိုတွေ့ရှိခဲ့ရပါတယ်